ရှမ်းပြည်နယ်အတွင်းလက်ရှိရေးတွက်ပြီးတဲ့လောက်မဲရလာတွေရတော့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်SNLDကမဲအများစုနဲ့ဦးဆောင်နေပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းအနိုင်ရနေတယ်လို့SNLD ပါတီကပြောပါတယ်။ရှမ်းပြည်နယ်အတွင်းတချို့မြို့နယ်တွေမှာလည်းကြိုတင်မဲကိစ္စမဲပုံးတွေလုံခြုံမှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြောင့်မဲရေတွက်လို့မရနိုင်သေးတဲ့မြို့နယ်တွေလည်းရှိနေတာပါ လမြတ်တာမှုရှိခဲ့ပါတယ်ဆိုတာကိုရှမ်းအမျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောခွင့်ရဦးဆိုင်လိတ်ကိုမတ်တင်ကြီးထိုက်ကဆက်သွင်းမြင်ရင်းထားပါတယ
်ဆရာအခုဒီဆရာတို့ဒီ SNLD ဘက်ကပေါ့နော်အခုပြက်ပြက်သားသားအနိုင်ရတဲ့မဲအတာရနေတဲ့မြို့နယ်နံပါတ်လေးတွေများသိရမလားရှင်ဆရာ
ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်မူဆယ်တိမ့်မီကြောင်မဲတီဘောမိုင်းရဲအဲ့ဒီမြို့နယ်ကတော့အားလုံးဟိုနောက်တိမ့်မီပေါ့နော်အပြတ်တတ်နိုင်တာပါလေခင်ဗျာဟိုလွတ်တော်သုံးနေအလုံးကိုနိုင်ထားတယ်။နောက်ရှမ်းပြည်နယ်တောင်ပိုင်းမှာလဲချမိုင်းကိုင်းကွန်ဟိန်းမိုးနယ်လင်းကီအဲ့ဒါလည်းအပြတ်တတ်နိုင်တာပါလေခင်ဗျာ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီရှမ်းပြည်နယ်ထဲမှာဆရာတို့ရလတ်မတိသေးတဲ့မြို့နယ်တွေကဘယ်နှမြို့နယ်လောက်ကျန်ပါသေးလဲရှင
်အခုတော့ဆရာတန်ရမ်းမှာမဲရင်နေတော့ပေါ့နော်နောက်နမ်ခမ်းအဲ့ဒါလည်းမသိသေးပါဘူးနောက်ဒီနားတဝိုက်ကမြို့နယ်ကခုသုံးခုကျန်ပါခင်ဗျာဒီတောင်ပိုင်းထဲမှာနောက်တကကျွန်တော်ဝင်ကြိုင်တဲ့မန္တလေးတိုင်းကမိုးကုတ်အဲ့ဒါလည်းပဲကုရတိကိုအဆင်မပြေသေးပါဘူ
းအဲ့တော့ဆရာရှမ်းပြည်နယ်တွင်ရွေးကောက်ပွဲအခြေအနေတွေပေါ့နော်ဆရာတို့ဘယ်လိုသုံးသပ်ပါလဲဘယ်ပါတီတွေကဥဆောင်နေပါလဲရှင် NLD တို့နောက် SNDP တို့အနေထားပေါ့နော်ဒီဆရာတို့ရဲ့ပြိုင်ဘက်ပါတီတွေအနေထားတွေရောဘယ်လိုရှိပါလဲ
အဲကျွန်တော်စာပြီးရွေးကောက်ပွဲဝင်ကြိုင်ကတည်းကယင်ကျွန်တော်အတိုက်ခံပါသူကအဓိကပြိုင်ဘက်ရဲ့လို့ USDP ပဲအဓိကထားပါတယ်အခုလက်ရှိအနိုင်ရနေတာကိုကြည့်မယ်ဆိုရင်ရှမ်းပြည်မှာကျွန်တော်တို့ SND ပြီးရင် NLD ကဥဆောင်နေပါတယ်ခင်ဗျ။ဒါပေမဲ့မဲရရှိမှုအနေထားကြည့်မယ်ဆိုရင် SND ကထိတ်ဆုံးမှပြေးပါတယ်။အဲဂျာတူပါတီကတော့လောလောဆယ်အထိတနေရာပဲရပါသေးတယ်ခင်ဗျ။အ
ဲ့တော့ဆရာတို့အခုဒီမိုင်းပြင်းမှာဆရာတို့အခုဟာဒုတိယ complaint ရွေးကောက်ပွဲ commission ကဘယ်လိုဖြေရှင်းပါသလဲရှင
်။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမှာပြောရလားခင်ဗျ။မုံကူးလုံးဆိုတဲ့ကြေအုပ်စုကနေလာတာမနေ့ကတည်းကပို့ထားတယ်ဒါပေမဲ့လာပိုတုံးကအနေထားမျိုးနဲ့အခုတွေ့တဲ့အနေထားလုံးဝကွဲပြားနေတယ်ဒါကြောင့်မို့လို့ဘုဘကလည်းမတင်ငါလို့ပေါ့နော် complaint တွေတက်နေကြတာအဲ့ဒါကိုမျိုးနယ် commission ရဲ့ဖြေရှင်းချက်ကိုကျွန်တော်စောင့်ကြည့်နေတယ်တမတမမရှိဘူးဆိုရင်တော့ပြည်နယ် commission ကိုဆက်ပြီးအကြောင်းကြားပါလိမ့်မယ်ခင်ဗျအလဲဆုံးတော့ထွက်လာတဲ့မဲရလက်ကိုကျွန်တော်ကိုယ်စလဲတွေကလက်မှတ်မထိုးသေးပဲနဲ့ဆရာမျှတမှုရှိအောင်ရေးဆိုသွားမှာပါ
ဟုတ်ကဲ့ရွေးကောက်ပွဲ commission ကဘယ်လိုဖြေရှင်းပါသလဲရှင်
အဲ့တော့တို့ကလည်းဘူးခံပြီးငင်းနေပါလေဒီလက်ရပြက်နေတာမဟုတ်ဘူးငကိုရက်ဒီပုံစံတိုင်းပဲဖြစ်တယ်ပေါ့နော်ဒါပေမဲ့ NLD ဘက်ကပုံကူတယောက်ကပြောပါတယ်ဒီဥစ္စာရိုးသားဖြစ်နေတာမဟုတ်ဘူးဟောက်ဖြစ်တဲ့ပုံစံမျိုးပေါ့နော်ခြေလက်ရပြက်နေတယ်ပေါ့အဲ့လိုဆွဆွဲမှုတွေရှိနေတော့ရှင်းဆက်လက်ပွားမရအောင်မဲခြင်းကိုလည်းဆက်ရည်လို့မရအောင်ဖြစ်နေပါလေ
နော်မဲဆန္ဒရှင်အရေးအတွက်ကရောအနိုင်အရှုံးကိုဆုံးဖြတ်ပေးနိုင်လောက်တဲ့အထင်များပါသလားရှင်ဆရာ
ဟုတ်ကဲ့လုံးဝကိုအနိုင်ရှုံးပေးနိုင်တဲ့နေသားမျိုးပါသူကအမှန်တကြီးရဲ့အုပ်စုတစ်ခုပါကြီးရဲ့အုပ်စုတစ်ခုပါလူကြီးထောင်ချီရှိပါတယ်ခင်ဗျာအခုစပြီးရေတွက်မယ်လို့တော့အဲ့ဒီမဲဘုံကဆရာလေးရဲ့ပြက်နေတဲ့ခါကျတော့အားလုံးက complaint တက်တော့အဲ့ဒီစိတ်ကိုလည်းကြော်မဲအောင်ဖြစ်နေတယ်စပြီးကိုရေတွက်လို့မဖြစ်ဘူးဖြစ်နေတယ
်လားရှိုးကိစ္စမှာလည်းဆရာတို့ complaint လုပ်ပါတယ်မနေ့ကသတင်းစာရှင်းလင်းပွဲတောင်လုပ်လိုက်ရတော့လားရှိုးအနေခြေနေရောဘာထပ်ထူပါလဲရှင
်အဲ့လားရှိုးကတော့သူတို့အဲ့ဒီနောက်ကျမယ်ကြိုတင်မယ်ကြီးပေါ့နော်အဲ့ဒါကြီးကိုသူတို့ပဲချက်လိုက်ပြီးတော့ပြောပါတယ
်အဲ့တော့အနိုင်ရှုံးပြက်ပြက်သားသားထွက်ပြီလားရှင်ဆရာ
ဒါလည်းပဲမပြီးသေးဘူးခင်ဗျဘာလို့ဆိုသူကလာရှိုးကခရိုင်မျိုးတော်ဖြစ်တယ်သူကအမျိုးသားလွှတ်တော်အတွက်ပါထက်တွေ့ရတော့ဥမာတန်ရမ်းမပြီးသေးတော့သူလည်းဘယ်လို့မှမပြီးပါဘူးခင်ဗ
ျတကယ်တမ်းဒီကြိုတင်မယ်တွေကိုပြန်ပြီးတော့စည်ရင်းနဲ့ပြန်စစ်လို့ရောရလားရှင်ဆရာ
မရပါဘူးခင်ဗျမနေညပဲကျွန်တော်တောင်ကြီးမှာကြိုတင်မယ်တွေတညာလုံးထိုင်ဆောင်ပါတယ်အဲ့ဒီကြိုတင်မဲအကုန်လုံးက USDP ရဲ့မဲတွေကြီးပါပဲ။ဒါပေမဲ့အဲ့ဒီမဲအကြီးအတွက်ကိုဘယ် whiteboard မှာမှတ်သားကြည့်ပြီးတော့မှညစ်ရတင်းမရှိပါဘူး။အ
ဲ့တော့ဆရာတို့ဒီပါတီတွေကိုပုံစံ16ပေါ့နော်ဒီမဲလက်မှတ်တွေကိုလက်မှတ်ထိုးရတဲ့ခါမှာရောကြိုတင်မဲတွေဘယ်သူတွေပေးထားပါလဲဆိုတော့စည်ရင်ဆရာတို့ရပါလားရှင
်။အဲနောက်ဆုံးလက်မှတ်ထိုးမှရှင်တော့အဲ့ဒါပေးပါလေခင်ဗျာ။ကြတာပေါ့နော်လက်ဒီစင်းကိုတော့ပြတယ်ဒါပေမဲ့ဒါလည်းအတီးပြုခြင်းလို့ပြရတာမျိုးမဟုတ်ပဲနဲ့နောက်ဆုံးသိမမျက်မတားကြီးကွာဟနေတဲ့အခါကျတော့လေဟို complaint မတက်ခြင်းလို့လက်မှတ်ထိုးရတဲ့နေသားမျိုးပဲရှိပါတယ် ဒါပေမဲ့သင်ကျမ်းမှာတော့ဒါမျှတမှုမရှိဘူးဆိုတော့အလုံးကပြည်နေခံစားနေကြပါတယ်အ
ဲ့တော့ဆရာအခုဒီရှမ်းပြည်နယ်တွင်ပေါ့နော်ဆရာတို့ဝင်ပြိုင်တဲ့နေရာတွေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လွတ်လပ်တရားမျှတမှုအနေအထားပေါ်မှာဆရာဘယ်လိုများမှတ်ချက်ပေးချင်လဲ
လွတ်လပ်တရားမျှတမှုကတော့မရှိတော့ပါပဲခင်ဗျာလွတ်လပ်လက်မဲ့ပေးအောင်ဆိုရင်အခုလောလောဆယ်နှစ်ခါမှမဲစင်းနေရည်နေတယ်ဟိုကျူးတူးတဲ့ဘွတ်တဘွတ်ကနေပြီးမှသူ့ရဲ့ရဲဘော်တွေကိုခေါ်လာပြီးတော့မှလက်နက်နဲ့တကွကော်မရှင်ရုံးကိုဝိုင်းထားတယ်အပြင်လူဝင်လို့မရဘူးအဲ့ဒါအထူးရဲတွေရှိရဲနဲ့တာဝန်ကျလုံခြုံရေးတွေရှိရဲနဲ့ကျူးတူးတဲ့ဘွတ်ကဝင်ပြီးတော့မှတစ်ဖက်နဲ့ချင်းချောက်တဲ့ပုံစံမျိုးလုပ်နေတာတွေ့ရတယ်နောက်တစ်ခါတခြားမျိုးတွေမှကျတော့လေမဲလိမ်မဲခိုးရဲ့ကိစ္စတွေကိုအရေးတမင်လုပ်တဲ့ပုံစံမဟုတ်တော့မှဒီကျောင်းဆရာမကြီးပေါ့နော်တာဝန်ကျဆရာမတွေကမသိမသာလုပ်နေတာလေကျွန်တော်အများကြီးတွေ့ရှိရပါတယ်။နောက်ဒီမဲကိစ္စပေါ့နော်မဲစင်းမဲစာရုပ်ကိစ္စဒါလည်းပဲမလူလားအပဲနဲ့တတ်တရရကလေးကျူတင်မဲပြောပြီးတော့မှထက်ကထက်ကပေါ့နော်တတ်တရရကလေးစီထားတဲ့နေသားမျိုးလည်းတွေ့ရတယ်။ဒါအားလုံးချုပ်ကြည့်မယ်ဆိုရင်တော့တရားမျှတမှုဆိုတာတော့ကျွန်တော်မရှိတော့လို့တွေ့ရပါတယ်။